ကရင်အမျိုးသားစေယုံတပ်မဟာ၃နယ်မြေညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်ထဲမှာစစ်ကောင်စီကဩဂုတ်လ၈ရက်နေ့မနေ့ကလေချောင်းကနေတိုက်ခိုက်ပါတယ်။ဒါအပြင်ကရင်အမျိုးသားလူမျိုးရေးတပ်နဲ့တိုက်ပွဲတွေဖြစ်နေပြီးအနည်းအနာကကျေးရွာပေါင်း9ရွာလောက်ကဒေသခံထောင်နဲ့ချီပြီးတော့ထွက်ပြေးနေကြရတယ်လို့လည်းပြောပါတယ်။ဒီသတင်းကိုတော့ VOA သတင်းထောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ကရင်မျိုးသားစီယုံ KNU ထိန်းချုပ်ရာညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တို့တိုက်ပွဲတွေဆက်တိုက်ဖြစ်နေရာဩဂုတ်လ၈ရက်နေ့မနေ့ကတော့စစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုပြီးဒေသခံတဦးကပြောပါတယ်
။ဩဂုတ်လ၈ရက်နေ့ပေါ့အဲ့လေနှစ်စီးလာရောက်ပြီးပြစ်ခတ်တယ်ပေါ့မှာအဲ့လာရောက်ပြစ်ခတ်တဲ့နေရာတော့ကြောက်ကြီးမြို့နယ်နဲ့ဒီပဲတောင်ကြီးရွာစတဲ့ကြောင်းအနည်းတဝိုက်ပေါ့ငားကြီးတောင်ပြစ်ပါတော့ပြစ်ခတ်ရတော့ဒီရတော့နေပြပေါ့အဲ့နားတဝံကကျွန်တော်ကရင်လူမျိုးတွေပဲနေတာပေါ့အများစုကတော့ပောက်မကျင်ရွာကြီးအကုန်လုံးပေါ့ပြောမဆိုရင်အခုလေမင်းကြီးရွာတို့ပဲတောင်ကြီးရွာတို့ကျော့စလစ်ပုံကြီးရွာပေါ့အင်တိုင်းခုံကြီးရွာပေါ့အဲ့နားမှာရှိနေရွာ5600ခုနေရွာတော့ရွာသားတွေကတော့အကုန်လုံးထွက်ပြေးရတာပေါ့
ကြီးရွာသားတွေဟာထောင်ထဲချပြီးထွက်ပြေးနေရတယ်လို့လည်းပြောပါတယ်လေကြောင်းတိုက်ခတ်မှုလုပ်တဲ့နေ့ကတော့ KNU တပ်တွေနဲ့တိုက်ပွဲဖြစ်တာမရှိဘူးလို့လည်းဆိုပါတယ်ဒီရက်ပိုင်းမှာတော့ KNU နဲ့စစ်ကောင်စီတပ်တွေဟာမကြာခဏတိုက်ပွဲတွေဖြစ်နေတာတွေတော့ရှိတယ်လို့လည်းပြောပါတယ
် KNU နဲ့တော့အဲ့ဒီနေ့ကတော့မရှိဘူးပထမနေ့9ရက်နေ့မှာတော့ KNU နဲ့ညနေ၄နာရီလောက်မှာစစ်ကောင်စီတပ်ဝန်လာနဲ့ဒုသာဆုံမဟိုကျောက်စစ်ကုန်းဟိုဝန်လာ KNU တပ်ရင်းကုန်းနဲ့တွေ့ပြီးတော့လေမင်းကြီးရနဲ့ပဲတောင်ကြီးရရမှာလူတက်ွက်ဖြစ်ကြတာရှိတာပေါ့ဒီတော့ကစက်မှ၃ဘက်ဟိုအဲဒီကိုဘက်ကိုအများဆုံးသူကမကြမကြသလားပြစ်နေရသူတို့ကလေတက်ွက်မရှိတယ်လင်းလဝဲတယ်ဟိုက်ဟိုတက်ွက်မရှိမနဲ့ဟိုကသူတို့လာလာပြီးပြစ်နေရလေမှာ
ကြောက်ကြီးမြို့နယ်ထဲမှာစစ်ကောင်စီဘက်ကလေကြောင်းတက်ခဲမှုလုပ်ခဲ့တာနဲ့ပတ်သက်လို့တော့ KNU ဘက်ကသတင်းထုတ်ပြန်ခဲ့ပေမဲ့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး KNU ကတော့ပြီးခဲ့တဲ့ဇူလိုင်လတိုက်ပွဲလာကျုပ်စရင်ထုတ်ပြန်ခဲ့ရမှာတော့တက်မ၃နယ်မြေထဲမှာစစ်ကောင်စီတပ်တွေနဲ့တိုက်ပွဲပေါင်း52ကြိမ်ဖြစ်ခဲ့ကြောင်းစစ်ကောင်စီကလေကြောင်းတိုက်ခိုက်မှု9ကြိမ်လုပ်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဩဂုတ်လ9ရက်နေ့ကတော့စစ်တောင်းမြေအနောက်ဘက်ကမ်းမှာရှိတဲ့စစ်ကောင်စီတပ်တွေကလိန်ပင်ကျေးရွာတဲကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်လိန်ပင်ကျေးရွာကအသက်22နှစ်အရွယ်အမျိုးသမီးတဦးထိခိုက်ဒဏ်ရာရရှိတယ်လို့လည်းဒေသခံကပြောပါတယ်
။ဟုတ်ကဲ့လိန်ပင်ကျေးရွာကိုပြစ်တာပေါ့မှာအဲ့မှာညဒီမီတရားကဟိုနေလည်းမကြီးထိကမှုဖြစ်သွားတာပေါ့ထိကကြောင်ရသွားတာပေါ့
ကြောက်ကြီးမျိုးနယ်တဲကိုစစ်ကောင်စီတပ်တွေကမေလကစပြီးနေရာချက်ထွင်လာတာတွေလက်နက်ကြီးနဲ့ပစ်ခတ်တာတွေလေကြောင်းကနေဘုံကျဲတိုက်ခတ်မှုတွေကြောင့်အခုဆိုရင်ကျေးရွာပေါင်း30ကျော်ကဒေသခံတွေဟာတောတောင်တွေထဲမှာထွက်ပြေးနေရပြီးစစ်ဘေးရှောင်သူလူဦးရေ16000ကျော်ရှိတယ်လို့လည်းစစ်ဘေးရှောင်ဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောဆိုခဲ့ပါတယ်ရှင်